တော်တာရှင်နေရှင်ထိုင်းနိုင်ငံမှာမနေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာထိုင်းဝန်ကြီးချုပ်တက်ဆင်ရှင်နဝရဲ့ Serentine Party ကအဓိကအရွေးခံခဲ့ပြီးအတိုက်ခံပါတီတွေကတပိတ်မှောက်ခဲ့ကြပါတယ်။ရွေးကောက်ပွဲရလအတိအကျခုထိမသိရသေးပေမဲ့ Mr. Thaksin အဖို့အစိုးရတဲ့ဖွဲ့နိုင်ဖို့အခက်အခဲဖြစ်မှာဖြစ်ကြောင်းနဲ့ဒီရွေးကောက်ပွဲဟာထိုင်းမှာလက်တလောဖြစ်ပေါ်နေတဲ့ပြဿနာကိုပြေလည်စေမဲ့ပုံမပေါ်ဘူးလို့ VOA သတင်းတော် Scott Bob ကဗန်ကောက်မြို့ကနေသတင်းပေးပို့ခဲ့ပါတယ်။ထိုင်းနိုင်ငံမှာမနေ့ကရွေးကောက်ပွဲကျင်းပနိုင်ခဲ့ပြီးတဲ့နောက်ဒီကနေ့မှထိုင်းဝန်ကြီးချုပ်ကဖြစ်နိုင်ခြင်းအားလုံးအတွက်လမ်းဖွင့်ပေးထားတယ်လို့ပြောကြားလိုက်ပါတယ
်။ PC ဖို့ဒီမနေ့ပေါ်ကผมจะอยู่หรือจะออกนะแต่ว่าทั้งหมดเนี่ยช่วยหาแนวทาง
ထိုင်းဝန်ကြီးချုပ်ကအမျိုးသားပြန်လည်တည်မြဲရေးအတွက်ဘယ်အဆိုပြုချက်ကိုမဆိုသူ့အနေနဲ့ဆွေးနွေးညှိနှိုင်းမှုအသင့်ပါပဲလို့ထိုင်းဘာသာနဲ့ပြောတော်တာပါ။လူလူဆန္ဒပြပွဲတွေလနဲ့ချီကြားလာခဲ့တဲ့နောက်မှာမစ္စတာ Thaksin ကပုံမှန်ချက်၃နှစ်စောပြီးရွေးကောက်ပွဲကျင်းပပေးဖို့စီစဉ်ခဲ့ပါတယ်။သူ့ရဲ့အစိုးရအဖွဲ့အဂတိလိုက်စားတယ်။အာဏာကိုအလဲသုံးစားလုပ်တယ်ဆိုပြီးဆွတ်ဆွဲမှုတွေကိုလည်းမဟုတ်မှန်ကြောင်းညှင်းဆိုခဲ့ပြီးယာလူကနှုတ်ထွက်ပေးဖို့အတိုက်ခံတဲ့ဘက်ကတောင်းဆိုချက်ကိုသူကလက်မခံပြချခဲ့ပါတယ်။ရွေးကောက်ပွဲကိုတပိတ်မှောက်နေတဲ့အတိုက်ခံဒီမိုကရက်ပါတီခေါင်းဆောင်အဗစ်စ်ဒေဂျာဂျီဘာကတော့ဒီရွေးကောက်ပွဲကနေပြည်ထနာတွေပြေလည်အောင်မဖြေရှင်းနိုင်ဘူးလို့အခုလိုပြောကြားခဲ့ပါတယ်။အခုရွေးကောက်ပွဲရလဒ်တွေကိုကြည့်ရင်လက်တလောဖြစ်ပြနေတဲ့ခေါင်းဆောင်မှုနဲ့ပတ်သက်တဲ့ပြဿနာကိုရွေးကောက်ပွဲကနေဖြေရှင်းပေးနိုင်တယ်လို့လူအများစုကလက်မခံမယုံကြည်ကြဘူးဆိုတာကိုပြနေတယ်လို့ထိုင်းဘာသာနဲ့ပြောသွားတာပါ။တပိတ်မှောက်ကြတဲ့အတွက်ဆွတ်တော်အမတ်နေရာအတော်များများမှာလစ်လက်နေမှာဖြစ်ပြီးဒါဟာအစိုးရအသိဖွဲ့ဖို့မဖြစ်နိုင်တဲ့အတွက်ရွေးကောက်ပွဲတွေနောက်တစ်ချီကျင်းပရအောင်မှဖြစ်ပါတယ်။မစ္စတာ Thaksin ဟာမဲအားလုံးရဲ့အများစုကိုမရရင်ယာလူကနှုတ်ထွက်ပေးမယ်လို့ကတိပေးခဲ့ပါတယ်။အတိုက်ခံတွေကဝင်ရောက်အရွေးခံမှုတပိတ်မှောက်ခဲ့ကြတဲ့အပြင်အခုမဲပေးရမှာဘယ်သူ့ကိုမှမဲမထည့်ကြတဲ့အကွက်မှာဖြစ်ဖို့မဲပေးသူတွေကိုတိုက်တွန်းခဲ့ပါတယ်။ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးထိုင်းနိုင်ငံဘန်ကောက်မြို့က DACTB လို့ခေါ်တဲ့ထိုင်းမြန်မာရေးရာကော်မရှင်ကမြန်မာအရေးဆောင်ရွက်နေသူဥမြင့်ဝေကိုဆက်သွယ်မေးမြန်းကြည့်တဲ့အခါတနင်္လာနေ့ကလုပ်သွားတဲ့ထိုင်းရွေးကောက်ပွဲကိုဘယ်လိုမြင်ပါသလဲရှင
်။ရှုပ်ထွေးမှုတွေဖြစ်နေသေးတယ်ဗျာ။ဘာဖြစ်လို့ဆိုတော့ရှင်ပြိုင်တဲ့ပါတီဒီတစ်ခုပဲရှိတယ်။တပ်ပြိုင်တဲ့မှာဝန်ကြီးချုပ်ကိုဆန့်ကျင်တဲ့အင်အားစုတွေကသွားရွေးကောက်ပွဲကိုပါဝင်တယ်။ဒါပေမဲ့ဘယ်သူမှမဲမဆဲတဲ့အင်အားစုတစ်ခုကရှိနေတယ်။အဲ့တော့ရွေးကောက်ပွဲအမတ်တွေမှာအဲ့ဒီဒီရွေးကောက်ပွဲစီးနေရဲ့နောက်ပြီးတော့ဘယ်သူမှမဲမပေးတဲ့အင်အားစုရဲ့ကြားထဲမှာဒီမဲရည်တွက်တဲ့နှုံးတွေရဲ့နည်းနည်းလေးဟိုရှုပ်ထွေးမှုတွေရှိနေတယ်ဗျာ။
DACTV အဖွဲ့ကမြန်မာအရေးဆောင်ရွက်သူဦးမြင့်ဝေကပြောသွားတာပါ